ရခိုင်ပြည်နယ်ရထိတ်တောင်မြို့နယ်မှာတပ်မတော်ကစစ်စင်ရေးတွေဆင်နှဲနေတဲ့အကြောင်းကြေညာခဲ့ပြီးနောက်ဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်အိမ်ပါရထိတ်တောင်ကနေကြောက်တန်းဖုံညိုလိမ့်နဲ့ဗုဒ္ဓတော်မြို့နယ်ကိုဆက်တွယ်ထားတဲ့လမ်းကြောင်းတွေကိုပိတ်ဆို့ထားတဲ့အေအေရခိုင်လက်နက်ကန်ဖွဲ့ကိုရှင်းလင်းဖို့စစ်စင်ရေးတွေဆင်နှဲနေကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ပြီးနောက်နောက်တစ်နေ့ဖြစ်တဲ့ဒီကနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။ကြည်တောင်မြို့နယ်ကြောက်တန်းနဲ့အောင်သာစီရွာဘက်မှာဒီကနေ့လဲတိုက်ပွဲတွေဆက်ဖြစ်နေကြောင်းအေအေပြောခွေရခိုင်တုခကအတည်ပြုပါတယ
်ကြောက်တန်းနဲ့အောင်သာစီရွာဘက်မှာမနေ့ကတိုက်ပွဲဖြစ်တဲ့နေရာဘက်ကိုမြန်မာစစ်တပ်ကတော့ဒီနေ့မှလဲထားပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာရှိတယ်ဗျဒါမဲ့လို့တိုက်ပွဲအသေးစိတ်နဲ့ထိခိုက်ကြဆုံမှုအခြေအနေတော့ကျွန်တော်လုံးဝစစ်မသိရသေးဘူးဗ
ျကြောက်တန်းနဲ့အောင်သာစီရွာနီးဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေနဲ့ပတ်သက်လို့အောင်သာစီရွာသားတို့ကလည်းအခုလိုပြောပါတယ်
တပ်ဖြစ်နေအင်းစားတပ်ဖြစ်နေကြတယ်လို့တော်ပြင်းထန်ဒီနေ့စစ်နယ်လောက်မှဖြစ်တယ်လက်နက်ကြီးတန်းဖြစ်တာကရစ်တော်ကုနာရီရပြင်းနေခုလေလက်နက်ပြည်စင်နဲ့ဖြစ်နေတယ
်စစ်စင်ရေးချင်နေတဲ့တိုက်ပွဲချင်းတွေကိုတရှိဖို့တမတော်ပြောရေးစုခွေရှိတို့ကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးတမတော်နေမီရှင်းလင်းရေးလုပ်ဖို့ရှိတာကြောင့်ရထိတ်တော်မြို့နယ်ကြောက်တန်းနဲ့အနီးဝန်းကျင်ခြေရွာကဒေသခံတွေဘေးလွတ်ရာသိမ်းချောင်ဖို့ရခိုင်ပြည်နယ်ဆွေရွာကနေပြီးခဲ့တဲ့လကညွန်ကြားချက်ထုတ်ပြန်ခဲ့ပေမဲ့ဇွန်လ26ရက်နေ့မှာပြန်လည်ရုပ်သိမ်းခဲ့ပေမဲ့လို့မနေ့ကအဲ့ဒီနေမီတွင်အကြမ်းဖက်နေနိုင်မှုစစ်စင်ရင်လှုပ်ဆောင်ဖို့တမတော်ကသတ်မှတ်ထုတ်ပြန်လိုက်တာပါတမတော်ရဲ့ထုတ်ပြန်ချက်ပေါ်မှာတော့အေအေပြောခွေရခိုင်တုကကအခုလိုထုတ်ပြန်ပြောဆိုခဲ့ပါတယ်
မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်ကတော့ခေါင်းစဉ်ကသူတို့ဘယ်လိုပဲပြောင်းမြောင်းပေါ့နော်ဒီတကယ့်မြေပြင်မှာလုံးနေတဲ့ဒီအနှစ်သာရကတော့ဘာမှပြောင်းလဲမှုမရှိဘူးဗျသူတို့အရင်တုန်းကတုံးနေတဲ့ဒီ clearance operation ပေါ့နော်ဒီဟာကိုနိုင်ငံတကာကနေပြီးတော့ဒါအများကြီးပြစ်တင်ရှုတ်ရှားမှုတွေပေါ်လာတဲ့ခါကျတော့သူတို့ကနေပြီးတော့ဒီဟာကိုဟိုခေါင်းစဉ်ပြောင်းလိုက်တဲ့သဘောပါပဲ
မနေ့တုန်းကအောင်သာစီနဲ့ကြောက်တန်းကြေးရွာဖက်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကရဟရင်တစည်းနဲ့ပြစ်ခတ်ခဲ့ပါတယ်။ဒီတိုက်ပွဲတွင်လက်နက်ကြီးထိမှန်လို့အမျိုးသမီးတို့နဲ့လဲထုံနေတဲ့ကြောက်တန်းရွာသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကတော့တပ်မတော်ကနောက်ထပ်စစ်ဆင်ရေးတွေကြောင့်ဒေသခံတွေဒုက္ခရောက်မှာစိုးရိမ်နေရတယ်လို့ပြောပါတယ်။
ဒါကခံရတဲ့သူတို့ပြတရားမှုရှိတော့ဘုန်းကြီးသိဆောင်တကလည်းပုံရလာမှာပါဒီလိုရှိရလူလူလူဝေးဖို့တလို့မှာကိုရိုနာပဲရဲ့ရောဂါလို့တမျိုးမှုရပြီးဒီသမတ်ဒီမလေးသဘောဒီပါဒီလေးမစရာတမျိုးမလေးမစရာဘူးဒီကမှာစီရင
်ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကရတိတောင်မြို့နယ်ချိန်ကာလီကျေးရွာဘက်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအယတား2ဦးသေဆုံးခဲ့ပြီး3ဦးတန်ရန်ရရှိခဲ့တယ်လို့ဒုံပိုက်နဲ့ချိန်ကာလီရွာသားထောင်ချီနေရကနေသိဆောင်နေရပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဖွဲ့တို့လက်နက်ကန်ပဋိပက္ခတွေတွင်အယတားတွေဖမ်းဆီးခံရတာထိခိုက်ဒိဆုံးတာတွေပုံမှုများပြားလာနေပါတယ်။တိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ဒေသခံတွေစာနာရိက္ခာပြလတ်မှုနဲ့အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ခြေနေတွေပိုဆိုးလာမှစိုးရိမ်ကြောင်းလဲနိုင်ငံတကာကူညီပေးရေးဖွဲ့20ကမကြာသေးခင်ကပဲသတိပေးထားတာပါ။ဒါအပြင် COVID-19 ကူးစက်ရောဂါဖြစ်ပွားနေတဲ့ကာလမှာလက်နက်ကန်ပဋိပက္ခတွေရှော့ချဖို့ကုလသမဂ္ဂသွေးမှုချုပ်ကနေတိုက်တွန်းမှုတွေရှိနေပေမဲ့လည်းရခိုင်ဒေသတွင်းမှာတော့စစ်ရေးသိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွင်အိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။